ဟုတ်ကဲ့နေပြည်တော်ကမနေ့ကလုပ်တဲ့စစ်ကောင်စီရဲ့ဒီနှစ်ပထမဆုံးအစည်းအဝေးတင့်မြင်ဆောင်2022ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ခဲ့ရမှာအာဆီယံဘုံသဘောတူညီချက်နံပါတ်1ဖြစ်တဲ့ပါဝင်ပတ်သက်သူများနဲ့အကြမ်းဖက်မှုရရေးဆွေးနွေးဖို့ထည့်ပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဒီနှစ်ပြည်ကနေလက်နက်ကိုင်ပဋိပက္ခအကြောင်းတွေပြောရမှာတော့TNPP အပေါ်အခုလိုအကြမ်းဖက်မှုတွေကူညီပူးပေါင်းလုပ်နေတာကိုဗိုလ်ချုပ်မှူးကြီးကပြောလာတဲ့အတွက် TNPP ရဲ့နိုင်ငံတကာနဲ့မာမေးရီယာပြောခွင့်ရနဲ့လည်းဘလို့ကအခုလိုတုံ့ပြန်လိုက်ပါတယ
်ကျွန်တော်တို့ပြည်နယ်မှာတော့ဒီအကြမ်းဖက်လုပ်ငန်းကဘယ်သူကနေဆက်လဲဆိုတော့ကျွန်တော်တို့မြင်ရပါဘောနော်အခုကပြည်သူတွေကငြင်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုနေတာကိုဒီစေအုပ်စုကအကြမ်းဖက်နေနေတယ်ပြီးတော့ခုကကျွန်တော်တို့ PNP တို့လို့ဖွဲ့ကိုဆွဆွဲဆိုတော့လည်းကျွန်တော်တို့ PNP ကဒီနေ့ဝန်ကျင်တော့ကျွန်တော်တို့ငင်းချိုင်းပြည်စင်နဲ့ကျွန်တော်တို့ငင်းချိုင်းပြည်စုဆွေးနွေးမှုတွေကြိုးပမ်းခဲ့တော်များလဲအဲစစ်အုပ်စုကဥဆောင်တဲ့ဒီငင်းချိုင်းပြည်စုဆွေးနွေးမှုပြည်စင်ကဘယ်မှာအရာမရောက်ခဲ့တော့လေဒီအနာတင်းမနောက်ပိုင်းမှာသူတို့ကအင်အားသုံးပြီးတော့ဝန်နေနေတဲ့အတွက်ကြောင့်ဒါကပြည်သူတွေဖက်ကနေကိုကူကိုကာကွယ်ဖို့အတွက်ပြန်လဲခုခံတော်လှန်နေရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့ပြည်သူတွေကနေဒီအကြမ်းဖက်မှုကိုစတင်တာမဟုတ်ဘူးဒီအကြမ်းဖက်မှုကဒီစစ်အုပ်စုကနေစတင်တဲ့အကြမ်းဖက်မှုဖြစ်ပါတယ
်ဒါအပြင်တရားပြည်နယ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီအနေနဲ့စစ်သားတွေရသားမခွဲတော့ပဲအကြမ်းဖက်နေတယ်လို့နည်းနည်းဖလို့ကဆက်ရှင်းပြပါတယ
်စစ်အုပ်စုတွေကနေတော့ဒီသာလုံအင်အားကိုတုံးတာကိုကျွန်တော်တို့တွေ့ရတာပေါ့နော်ဒီဝေဟင်းကနေတိုက်ခိုက်တာဒီကျွန်တော်တို့တွေ့ရတယ်ပြီးတော့အမြောက်တွေပေါ့နော်အာအာဖီလိုရီဒီတုံးပြီးတော့တိုက်ခိုက်တာဒီရှိတယ်လို့ဒီအရသာပြည်သူတွေနေထိုင်တဲ့နေရာတွေမှာဟိုစား indiscriminate ပေါ့နော်ရန်တမ်းပြီးတော့မှပြစ်ခတ်တာမျိုးကြီးရှိတယ်ပြီးတော့ဒီလိုဘာသာရေးအရထုံးနှက်ထားတဲ့နေရာတွေကိုလည်းပြစ်မှတ်ထားပြီးတော့တိုက်ခတ်တာကြီးရှိတယ်လို့အရသာပြည်သူနေအိမ်တွေအရသာပြည်သူပိုင်ဆိုင်တဲ့အဆောက်အုံတွေတဲဝဝင်ပြီးတော့နေထိုင်တာမျိုးကြီးရှိတယ်လို့ဖြစ်စီရလည်းရှိတယ်ပြီးတော့အဲ့ထက်ရုပ်ဆိုးတာကတော့သူတို့ရဲ့အလောင်းတွေကိုအရသာပြည်သူအိမ်တွေထဲမှာထားခဲ့ပြီးတော့မှထွက်သွားတာမျိုးကြီးရှိတယ်လို့အိမ်နောက်ဖေးတွေမှာမြင့်ထားတာမျိုးကြီးလည်းရှိတယ်ပြီးတော့သူတို့အလောင်းတွေကိုသူတို့မရှင်းနိုင်တဲ့အခါမျိုးမှာဆိုလို့ရှိရင်အရာသာပြည်သူရဲ့အင်းထဲကိုထည့်ပြီးတော့အင်းထဲပါတခါလေးမီးရှို့လိုက်တဲ့တင်မတမယုတ်ဆူတဲ့ဥစားလောက်ရမျိုးတွေလောက်သွားရင်လည်းကျွန်တော်တို့သိရတာပေါ့နော်ဆိုတော့အဲ့လိုလောက်ရတွေကြောင့်လည်းပဲကျွန်တော်တို့ပြည်နယ်ထဲမှာဆိုလို့ရှိရင်အခုစီဗီရှောင်းတွေကတပင်းခွဲကျော်လောက်ထိရှိသွားပြီပေါ့နော်အခုဆိုလို့ရှိရင်ဒီစီဗီရှောင်းတွေကလည်းထပ်ပြီးတင်းရှောင်းနေရတယ်ပြီးတော့ဟိုအစာရေးသာမလုံလောက်မှုတွေစီဝါမလုံလောက်မှုတွေနေရင်ဆိုင်နေရတယ်လို့သူတို့ရဲ့လုံးချိုရဲ့တည်းလေနိစင်နဲ့အမြဘုံတော့ဆူရနေရတဲ့အခြေအနေမျိုးရောက်နေပါတယ်ခင်ဗျာ
ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကကြားဒေတာအတွင်းတည်ငြိမ်ဖို့ဆက်လှုပ်ဆောင်ရဲ့ရှိတယ်လို့ပြောလာတာကိုလည်းလက်နက်ဖလို့ကအခုလိုပြန်ပြောလိုက်ပါတယ
်စစ်ကောင်စီကတော့ဒီပြည်နယ်ကိုပြန်လည်ဆိုးမှုနိုင်ဖို့အတွက်ပေါ့နော်စစ်အုပ်ချုပ်ရေးနဲ့ဆက်သွားနိုင်ဖို့အတွက်ပြန်လုပ်နေတာဖြစ်တယ်သူတို့ရဲ့နိုင်ပြီးဆိုးမှုရေးဖြစ်စင်ပါဆိုလို့ရှိရင်ကသူတို့ဖက်ကနေအကြမ်းဖက်ပြီးတော့လှုပ်သွားတာရှိတဲ့အတွက်ကြောင့်ပြည်သူတွေကနေလက်နက်ကင်ပြီးတော့ခုခံတော်လာနေရတဲ့အနေအထားမျိုးဖြစ်တာပေါ့နော် KNDD ကလည်း PP နဲ့တသားဒီရတည်တဲ့အဖွဲ့အစည်းဖြစ်တဲ့လျောက်လည်း PP နဲ့အတူခုခံကာကွယ်နေရတာဖြစ်ပါတယ်ခင်ဗျာ
တစ်ချိန်တည်းမှာစစ်ကောင်စီဥက္ကဋ္ဌပြောလာတဲ့အကြမ်းဖက်မှုတွေပါဝင်သူတွေနဲ့အကြမ်းဖက်မှုတွေရရေးဆွေးနွေးဖို့အပေါ်မှာလည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါခဲ့တဲ့နည်းနည်းဖလို့က
ဒီချိန်မျိုးမှာတော့အခွင့်အလမ်းတော့ထည့်လိမ့်မယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီစစ်ကောင်စီဖက်ကနေတကယ်ပဲဆန္ဒဘယ်လောက်ရှိတယ်လဲဆိုတာကျွန်တော်တို့ကြည့်ရမှာပေါ့နော်ငြိမ်းချမ်းရေးဖြစ်စဉ်ကာလတော့မှငြိမ်းချမ်းရေးလူချင်းတဲ့ဆန္ဒအစ်မရှိဖို့လိုတယ်လို့ပြောတာလေသူတို့ပဲဒါပေမဲ့ဒီစစ်မှလည်းငြိမ်းချမ်းရေးမဖြစ်ပေါ်လာအောင်ဟိုဟန်တာပြီးတော့ဆင်းရဲရလေသူတို့ပဲအခုကျတော့ဟိုတဖန်တိုင်းပြည်အနာကိုပြန်သိမ်းပြီးတော့မှတိုင်းပြည်ကိုအကြမ်းတက်ညီနေအုပ်ချုပ်နေတဲ့အခါမျိုးမှာပြည်သူပြည်သားတွေအနေနဲ့လည်းဒီလိုဆွေးနွေးမှုမျိုးတွေကိုအယုံကြည်ရှိမှမဟုတ်ဘူးဆိုတော့ဒီလိုယုံကြည်မှုအမတမနေပါနေတဲ့အနေအထားမျိုးမှာတော့ပြည်သူဆွေးနွေးဖို့ဆိုတော့ခင်းရင်းနေမှာပေါ့
အခုလိုယုံကြည်မှုပြပြလာချိန်မှာအဖြစ်နဲ့ပြည်သူတွေအကာအကွယ်ရဖို့နိုင်ငံတကာအနေနဲ့လည်းနေရင်မပြန်ဆိုင်ရဆုံးသတ်မှတ်ပြီးလူသားချင်းစာနာမှုအကူအညီပေးဖို့KNPP အနေနဲ့ KNU ကမျိုးသားအစည်းအရုံးနဲ့ CNF ချင်းမျိုးသားတဲဦးတို့နဲ့ပေါင်းပြီးပူးတွဲကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ